ချမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်နဲ့နန့်ဖက်ကာကြားပြည်တော်စုလမ်းမကြီးပေါ်မှာဒီကနေ့မနေ့အစောပိုင်းကစတင်ပြီးတိုက်ပွဲတွေဖြစ်နေတာကြောင့်ရင်းသွားအလာတွေအခက်တွေ့နေရပါတယ်ဒီလမ်းပိုင်းမှာပဲဗုဒ္ဓဦးနေကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်တန်ခါတော့တပားနဲ့လူ3ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင
်ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ဘက်မှာဒီက7ရက်နေ့ကစတင်ပြီးပြစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့ရက73ရက်နဲ့14ရက်နေ့တွေမှာကုတ်ခိုင်မြို့နယ်ပြည်တော်စုလမ်းမကြီးပေါ်မှာပါတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုနံပါတ်ကာကမြို့ကန်တူကအခုလိုပြောပါတယ်
စကြတာတော့မနေ့6နာရီကျော်လောက်ကနေစကြတာလေ6နာရီကျော်လောက်ကနေအဲ့ကုတ်ခိုင်အခွဲလက်ဆန်စစ်တောင်းရင်အောက်ခြေကနေစပြီးဖြစ်တယ်ပြီးရင်ကုတ်ခိုင်ဒီဘက်ခုနောင်းရှုခင်းကအောက်ပေါ့ဒီအိုင်နာမှာဖြစ်တယ်နောက်နန်ဖလိုနာမှာလည်းဖြစ်နေတော့တယ်မန်လွယ်နန်ဖလိုနာပေါ့နောက်ဒီနာလက်ဖက်ကန်နဲ့ရင်ခွဲတော်ကြားမှာလည်းဖြစ်နေကြတယ်ကျူရကျူရဖြစ်လိုက်ကားရံပြိနေလိုက်အဲ့ပြိသွားပြီးကျော်လိုက်တွားလိုက်နေအဲ့လိုပဲတွားနေကြတာနှုတ်နှစ်ဖက်လုံးကရှိတယ်လမ်းမီးတွေမှာ
ရှင်မောင်းတွေနဲ့ခီးသွားလာသူတွေပြစ်ကြုံနေရတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
တိုက်ပွဲနဲ့ညီနေနေရဆိုပြန်ခွေပြီးပြန်လက်ပြီးလာတာတို့ပြီးလို့ရှိရင်ပြန်ပြီးတော့သွားလာတို့အဲ့ဒါတွေရောရှိတယ်နောက်ဘက်ကမှလည်းမနေ့ကတစ်ချိန်ပြည့်ရခုနေ့လည်းတစ်ချိန်ပြည့်ရစေနိုင်ကြိုကြောကတစ်ခါပြုတ်သွားတယ်အခု17နိုင်လောက်ကတစ်ခါပြန်ပြည့်တယ်အဲ့လိုဖြစ်တယ်လေမနေ့ကတော့ညနေပိုင်းကအဲ့နောက်ဘက်ကနားမှာတော့အဲ့ကံကတပားနဲ့အရသားတယောက်တော့ခြေစလုံးမှန်တာပေါ့တနားဆိုင်ငင်းနဲ့လာတာဆိုတော့ခြေစံလမ်းကြောင်းပေါ်ဖြတ်သွားတော့ခြေစလုံးပဲမှန်တာပေါ့လက်ဖက်ကဆေးရုံမှာမနိုင်လို့မဆေးဘူးညပို့လိုက်တာလေမနိညာ
ဒီကနေ့မနေ့ကုတ်ခိုင်မြို့နီဖြစ်ပွားတဲ့တိုက်ပွဲတွင်းမှာတော့ကြောင်းကားတစ်စီးကိုထိမှန်ပြီးလူ2ယောက်ဒဏ်ရာရခဲ့ကြောင်းကုတ်ခိုင်မြို့လူမှုကွန်ရက်ဖွဲ့ဝင်တဦးကပြောပါတယ်
ကျောင်းကားဟောပြစ်ချရတာလေအဲလာဖာဖိနမှာပဲတနတမတူတို့ပဲသူပြောတာဇီဇာမှန်ပြီးတော့ကားမှန်ကွဲတော့အဲ့မှလူသွားဆိုင်ရလေမဲ့တေတော့မတည်တိုင်ညာပေါ့ကားမောင်းတယ်လို့နဲ့ကဲပြတယ်ဆိုကျောင်းဆရာကိုခိုင်ရကွက်တဲ့အေလီယာသာကိုဗန်ထက်တဲ့ညောင်းလေ
ကြက်ပွဲဖြစ်ပွားခြင်းကာလမှာ TNL ခေါ်တန်ပလောင်အဖွဲ့ကရင်ပေါင်းတွေကိုဖမ်းဆီးတာစစ်ကြေးကောက်ယူတာတွေရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဒီသတင်းနဲ့ပတ်သက်ပြီး TNL ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဒီစစ်ကြေးကောက်တာတော့လုံးဝမရှိတော့ဘူးအာဓမဖာနာလို့ဒီမလည်းမရှိပါဘူးဒီမနိကရတဲ့ဘုံမူဖြစ်နေတဲ့အဲ့ဒီအာဓမကတတော်လာတော့ပါဒီလိုဒီစားထားရတယ်ဒါကြောင့်ဆင်းတော့ဒီအဲ့ဒီကမှရောက်ရောက်တော့လို့ရှိနေတာမှာအဲ့ဒါကမှပို့လို့ဒီမှာဒီကြောင်လာသိတာ
ရက်သားတွေထိခိုက်တာနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ
်ဒီမှာဒီကအရက်သားမှန်ပြီးဒီဒီနဲ့ကြည့်တာကိုရှိရောကြောက်ပေကြမျိုးပုံကနေဖြစ်လာတဲ့ကျွန်တော်ဒီလိုဒီအာဒါဒီတက်ကိုကမှအချိန်ကန်တယ်ဆိုတော့ဆက်ပြောကြည့်ရအောင်လို့ဒီမှာလည်းပြည်
ဒီကနေ့ကိုခိုင်နဲ့နန်းဖက်ကအကြားမှာအနည်းဆုံး300တိုက်ပွဲဖြစ်ပွားပြီးကြောင်မဲမြို့နယ်နဲ့နမ်းဆန်မြို့နယ်အစပ်မှာလည်းမနေ့6နာရီလောက်ကတိုက်ပွဲဆက်ဖြစ်ခဲ့ကြောင်းဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေကတော့ဖြစ်လိုက်နားလိုက်နဲ့ဇက်တိုက်ဖြစ်နေကြောင်းသူကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့ဩဂုတ်လလယ်ပိုင်းကပြင်ဦးလွင်မြို့ကတမ်ဘရော့နီးပညာတက်ကတူတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာကာလအတန်ကြာရပ်ဆိုင်ခဲ့ရပါတယ်